မက္ကစရနိုင်ငံတောင်ပိုင်းစိမ့်ပြည်နယ်မှာပြင်းထန်တဲ့အပူလှိုင်းဖြတ်တန်းတာကြောင့်၃ရက်အတွင်းသေဆုံးသူ400ကျော်သွားပြီဖြစ်ပါတယ်။စနေနေ့ကအပူချိန်ဟာ44ဒီဂရီဆယ်ဆီယပ်စ်အထိရောက်ခဲ့ပြီးတနင်္ဂနွေနေ့ကတော့43ဒီဂရီကိုမဆိုးသလောက်ကျသွားပါတယ်။လက်စစ်ဓာတ်ကြိုးတွေထိခိုက်ပျက်စီးပြီးလူသန်း20လောက်နေထိုင်တဲ့ပါကစ္စတန်နိုင်ငံရဲ့စီးပွားရေးအချက်အချာကရာချီမြို့မှာလျှက်စစ်မီးအကြီးအကျယ်ပြတ်တောက်တာတွေဖြစ်ခဲ့ပြီးနောက်ဒေသဆိုင်ရာအာဏာပိုင်တွေအရေးပေါ်အခြေအနေကြေညာထားပါတယ်။အပူချိန်လွန်ကဲမှုကြောင့်ဆက်ဆက်ဖြစ်ပွားတဲ့ဖျားနာမှုတွေနဲ့ဆေးရုံကိုလူရာချီရောက်လာတာကြောင့်ဆရာဝန်နဲ့ဆေးရုံဝန်ထမ်းတွေခွင့်မရပဲအစိုးရအရာရှိတွေကလှုပ်ရှုပ်နေကြပါတယ်။ပါကစ္စတန်နိုင်ငံမှာအခုချိန်အားကဘာထွန်းမွတ်စလင်တွေနေထွက်ချိန်အစားမစားပဲဥပုသ်စောက်တဲ့လလည်းဖြစ်ပါတယ်။